မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူ9000ရောက်ရှိပြီးရာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလှုပ်ထုတ်လုပ်နေနေမညီပဲအရေးယူဖြစ်ပေးရတယ်ရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်
The human rights component of the office, that a total of 5,202 people are in detention as a result of their opposition to the military takeover.
ဆီယနာဒိမ်မူကိုစန့်ကျင်တဲ့အတွက်ဖမ်းဆီးထားသူ9,202ယောက်ရှိခဲ့ပြီးဒီထက်က200ယောက်လည်းမင်းကိုထုတ်เสียတရားရေးလုပ်ငန်းစဉ်အောက်မှာလုံထုံးလုံနည်းနဲ့မညီပဲဥပဒေမျိုးမျိုးနဲ့ပြစ်ဒဏ်ပေးခံရပါတယ်။26ယောက်တည်ရန်ချမှတ်ခံရပြီးဖမ်းဝရထုတ်ထားတဲ့အတွက်တင်းရှောင်နေရသူပေါင်း2,000လောက်ရှိနေပါတယ်လို့မြန်မာနိုင်ငံခြေစပ်ကုလသမဂ္ဂတာဝန်ရှိသူတွေပြောကြားချက်ကိုကူကားပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါစင်နဲ့ချီတဲ့လူတွေကိုလည်းမျက်ကွယ်မှာပဲတည်ရန်တတတချွန်းအလုတ်ချင်းနဲ့ထောင်နှံအပြစ်ပေးခံရတာရှိကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲဆင်အနာတိန်နာကိုစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နေပြီးအာနာဝိုင်တွေကဖမ်းဆီးဖို့ဝရမ်းထုတ်ထားတဲ့သူတွေကထင်ရှားကျော်ကြားသူ24ယောက်ပေါ်စွဲချက်တွေကိုရုံးသွင်းလိုက်တဲ့အကြောင်းစစ်တပ်ဘက်ရုံးမြင့်ဆိုင်ရာကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအရသာစုရောက်ကိုဖယ်ရှားပြီးအာနာသိလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာနာဝိုင်တွေနှင်းနှင်းရကနိုင်ငံရေးသမားတွေနဲ့တကြွလှုပ်ရှားသူတွေတမကသတင်းသမားတွေအမှုပညာရှင်တွေဆီယဝင်းတွေကျောင်းဆရာဆရာမတွေကိုလည်းဖမ်းဆီးရေးယူတာဖြစ်ပါတယ်။ဆီယနာတိုင်းပြည်ရဲ့နောက်ပိုင်းဖမ်းဆီးခံရသူတရင်သမား93ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ကလည်းဆက်လက်ဖမ်းဆီးခံထားရဖြစ်တဲ့အကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။